ဒီနေ့ကလေတဆညပါတီ26နှစ်ပြည့်ပြီဆိုတော့ဗောနော်ရှေ့လုပ်ငန်းစဉ်တွေဘယ်လိုချမှတ်ထားလဲဆိုတာသိပြစေရှင
်ဒီတိုင်းသားစီလုံးညီညီနဲ့ပတ်သက်လို့ကတော့အကြောင်းအရာ၃ခုပါပါတယ်တိုင်းသားတွေပေါ်မှာထားတဲ့သဘောထား၄ချက်အကောင့်တွေပေါ်ရေးပါတိုင်းသားတွေအတွက်မှာတန်းလူကြီးလူရှိရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရေးတိုင်းသားလူမျိုးတစ်မျိုးအနေနဲ့ရှင်းတန်ရည်ပိုင်ခွင့်ရှိရေးနောက်ကျွန်တော်တို့တိုင်းသားတွေအတွက်မှာညီညာတဲ့ဖွံ့ဖြိုးတိုးတက်မှုရှိရေးဆိုတဲ့ဒီသဘောထားကိုပါတီကဆက်လက်အကောင့်တွေပေါ်ရေးဖြစ်ပါတယ်ခြေကဥတွေပြင်ဆင်နဲ့ပတ်သက်လို့ဆိုရှင်လည်းပဲကျွန်တော်တို့အဓိကအခုတည်တာကတော့နိုင်ငံတော်ရဲ့အချုပ်ချာအနာကိုတက်ဆိုင်ရာပြည်내တိုင်းတွေကိုခုတ်ဝေပေးတဲ့အခါမှာတရောင်ရှိဖွဲ့စည်းပုံခြေကံဥပဒေသည်ပိုးချုပ်ကံမှုစနစ်ပိုတုံထားတယ်။ဒါကြောင့်မလို့ဥပဒေပြည်အုပ်ချုပ်ရေးတရားစီရင်ရေးတရားနာ300ကိုတက်ဆိုင်ရာပြည်내တိုင်းတွေပို့ပြီးတော့ပေးဖို့ဆိုတဲ့ပြင်နိုင်အောင်ဆောင်ရွက်ရေးဖြစ်ပါတယ်။အဲ့တော့ပုံမှန်436အရာပြင်မယ်ဆိုလို့ရှိရင်အဲ့ဒီချက်လက်တွေကိုအဓိကထားပြီးတော့တိုင်းသားစီလုံးညီညွတ်ရေးအတွက်တိုင်းသားတွေကျင့်သုံးနိုင်မယ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရေးဆိုတဲ့ဒီကောင်းစဉ်အောက်မှာကျင့်သုံးနိုင်မှုဆိုတဲ့ဒီချက်လက်ကိုလည်းကျွန်တော်တို့ပြောပါတယ်။နောက်တတိယကတော့ငင်းညာရေးနဲ့ဒီအေဂျင်စီဖြစ်ပါတယ်ဒီကနေ့ UPWC နဲ့နောက်တစ်ခါကျွန်တော်တို့ MCCT တို့ရဲ့ဆွေးနွေးကြတဲ့ဒရိုင်းပြည်လုံးပြစ်ခတ်ရဆေးရေးဒါကိုလည်းပဲကျွန်တော်တို့အများဆုံးဖြစ်ပေါ်နိုင်ရေးအဲ့ရန်ဒီတဆင့်နိုင်ငံရေးရဆွေးနွေးနိုင်ဖို့အတွက်ကြိုးပမ်းရေးဆိုတဲ့ကိစ္စပါငင်းညာရေးနဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ပါတီနေနဲ့ကြာရတာဝန်ကြာရခန့်ကန်တာကပါဝင်ဆောင်ရွက်သွားမယ်ဆိုတဲ့အချက်ကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဒါက၃ချက်ကိုအောင်တဲ့ဖော်ခြင်းအပြင်တိုင်းရင်းသားစီလုံးညီညွတ်ရေးကိုပေါ်ဆောင်ရောက်မယ်ဆိုတဲ့အဲ့လုပ်ငန်းစဉ်ကိုချမှတ်ခြင်းဖြစ်ပါတယ်
အဲ့တော့ဆိုရင်ပေါ့နော်ဒီတဆညာပါတီအနေနဲ့2015ရွေးကောက်ပွဲအတွက်ဘလို့ပြင်ဆင်မှုတွေရှိနေပြီလဲဆိုတာလည်းသိပြရစေရှင
်2015ရွေးကောက်ပွဲနဲ့ပတ်သက်လို့အနေအရဝင်မလဲဆိုတော့ပြည်내တိုင်းနေအခြေခံနဲ့မြို့နယ်တွေအခြေခံပါတယ်ရွေးကောက်ပွဲစနစ်ဘလို့လာမလဲ SPTP စနစ်အရလာလို့ရှိရင်ကျွန်တော်တို့ဘလို့ဝင်မလဲတီယာစနစ်ကျင့်သုံးတာတို့ဖြစ်လာရင်ဘလို့ဝင်မလဲဆိုတော့အဲ့လိုနှစ်မျိုးစဉ်းစားပြီးတော့ပြင်ဆင်နေတဲ့နေတာရှိပါတယ်အဲ့တော့လုံးလုံးစေတော့ SPTP နဲ့ပတ်သက်လို့ဒီဟာနဲ့ပဲကျင်းပါမယ်ဆိုရင်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာကျွန်တော်တို့နိုင်ထားတဲ့မြို့နယ်40အဲ့ဒါကတော့ကျွန်တော်မှဖြစ်မနေဝင်မယ်အဲ့ဒီပြင်ထပ်ပြီးတော့40ပါဝင်125မြို့နယ်မှာကျွန်တော်တို့ဝင်မယ်ဆိုအဲ့လိုပြင်လာတာ PR system ကတော့လောလောဆယ် account တွေပေါ်လာတာမရှိသေးတဲ့အတွက်တကယ်လို့ PR system ကိုကျင့်သုံးမယ်ဆိုလို့ရှိရင်125တယ်မဟုတ်ပဲနဲ့ညွန့်နယ်ပေါင်း200ကျော်မှာဝင်ပြီးပြိုင်ဖို့ဆိုတော့အဲ့လိုအချမ်းမြင့်တော့အစီအစဉ်တော့ကျွန်တော်တို့ရှိပါတယ
်အင်္ဂယ်အရင်တော့ပေါ့နော်ဒီတဆညပါတီကိုစိုးရကြောထောင်းနောက်ခံရှိတယ်လို့ပြောကြရတယ်ပေါ့နော်အခုရောဘလို့ထူးခြားမှုတွေရှိပါသလဲရှင
်အင်္ဂယ်တို့ကဟိုးရုံးနဲ့ကလည်းဗာကြောထောင်းနောက်ခံမှမရှိဘူး1988ခုနှစ်စက်တင်ဘာလ24ရက်နေ့မှာမြန်မာဆိုရှယ်လမ်းစဉ်ပါတီကနေပြီးတော့တိုင်းအနာစီလုံးညီညွတ်ရေးပါတီအမည်ယူပြီးတော့ဖွဲ့စည်းထူထောင်တဲ့ဘုကအင်္ဂလိပ်ရဲ့ funding ကအစပေါ်လीအင်္ဂလိပ်ဆိုရနဲ့ပြောင်းရှင်းပြီးတော့လုပ်ပြီးတော့မှဖွဲ့စည်းထူထောင်ခဲ့တဲ့ပါတီဖြစ်ပါတယ်ဒါကြောင့်မလို့ဆိုရရဲ့ကြောထောင်နောက်ကံပါတီဆိုပြီးတော့ပြောနေတာဟာအင်္ဂလိပ်ကိုမတရားဆွတ်ဆွဲတော့လို့ပဲအင်္ဂလိပ်ဒီလိုပဲသတ်မှတ်ချင်ပါတယ်တကယ်ဖြစ်ရကမဟုတ်ပါဘူးအခုလည်းပဲကိုယ့်ရဲ့ကိုယ်ပိုင်ယက်တီချက်ကိုယ့်ရဲ့ဝါရလမ်းစဉ်ကျင့်စဉ်ဒါနဲ့ယက်တီပြီးတော့ဆောင်ရနေတဲ့ပါတီကျွန်တော်ဖြစ်ပါတယ်
အင်္ဂယ်အဲ့လိုမျိုးအတန်မျိုးထွက်ခဲ့တာကဘာကြောင့်ပါလဲရှင
်ကိုတော့ကတော့ကျင့်နေတာကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတို့ဘာလို့မှ1990ရွေးကောက်ပွဲမှာလဲကျွန်တော်တို့ဝင်ခဲ့တဲ့ကကြတော့အာဒါစစ်စိုးရနဲ့အတူတူပဲအာဒါညီကိုပါတီဒီလိုနဲ့ကျွန်တော်တို့ဒီသူတွေကသူရေစွာဖြစ်ပြီးမဲမဲရအောင်ကျွန်တော်တို့ဆုံးနဲ့တက်ခဲ့တဲ့ဒီလုတ်ကြံဖန်တီးမှုပဲလို့ကျွန်တော်တို့ဒီလိုပြောချင်ပါတယ
်အင်္ဂယ်တခြားအင်္ဂယ်တို့ဒီတဆညာပါတီနေနေပေါ့နော်ဒီနေ့ဆုံးဖြတ်ခဲ့တဲ့အဆုံးဖြတ်တဲ့အပြင်တခြားဘလို့ကိစ္စတွေဆက်ပြီးတော့စီစဉ်ဆောင်ရွက်သွားဖို့ရှိပါသလဲရှင်
အဲ့တော့ညီညာရေးနဲ့ပတ်သက်လို့ပြောနေဆိုနေကြတာရှိတယ်တိုင်းပြည်လုံးဖြစ်ခဲ့ကြစေတမထုံနိုင်တဲ့အခြေအနေမရှိသေးဘူးအဲ့တော့ဒါအောင်ရှိအောင်ပေါ့လေအဲ့တော့တဆညာအဖွဲ့တွေကိုကျွန်တော်တို့ကတိုက်တွန်းမယ်မြေတရားကံမယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်ဆိုလဲကျွန်တော်တို့ဆောင်ရွက်မယ်ဆိုလဲဒီလုံခြုံရေးတွေရှိပါတယ်ပြတကယ်လို့ပြစ်ခတ်ရဆဲမှုလက်မှတ်ထိုးနိုင်လို့ရှိရင်နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းချမှတ်ရေးနဲ့ပတ်သက်လို့တခြားပါတီပေါင်း56ပါတီနဲ့ကျွန်တော်တို့ပါတီလဲပါဝင်ပြီးတော့အဲ့ဒီမူပေါင်းချမှတ်နိုင်ရေးကိုလဲကျွန်တော်တို့ပါဝင်ဆောင်ရွက်နေတဲ့နေရာရှိတယ်ဆိုတဲ့ဟာကိုပြောချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဘောက်ဘွဲအတွက်ကိုကတော့နေရာကြည့်ပြီးပြီးလို့ရှိရင်လူကြည့်ဖို့လိုတယ်ဟိုကန်ဒီဒိတ်ရှိထားပြီးပို့ပါလိ Electoral System လို့ခေါ်တဲ့ရွေးကောက်ပွဲစနစ်ဘယ်လိုလဲဆိုတာဒါလဲကြည့်ပြီးတော့အဲ့လိုပြင်ဆင်ရမယ်အခြေအနေရှိပါတယ်
အခုလိုဖြေကြားပေးတဲ့အတွက်အင်္ဂယ်ဥဟန်ရွှေကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါပြီ